မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စီးပွားရေးကျဆင်းမှုနဲ့အထွေထွေအကြအတဲတွေကြောင့်နိုင်စဉ်စားဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတဲ့မြန်မာပြည်သူတွေအတွက်ဂျပန်နိုင်ငံကလူသားချင်းစာနာမှုအထောက်အကူအဖြစ်အမေရိကန်ဒေါ်လာ18တန်းခွဲထောက်ပံ့ပေးရသွားမယ်လို့ဂျပန်အစိုးရကဗိုလ်ထုနေမှာပြောဆိုပါတယ်
။では、悪化の一途をたどっております。国連は1月の30日国際社会に対して今後1年間で
မြန်မာနိုင်ငံမှာစီးပွားရေးကျဆင်းမှုတွေကြောင့်မြန်မာပြည်သူတွေဟာနေစဉ်စားဝတ်နေရေးလိုအပ်ချက်တွေကိုပြည်ပနိုင်ခြင်းမရှိတဲ့အတွက်အခုလိုပေးရသွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံယာယီဝန်ကြီးဟာရာရှိရိုရှိမာဆာကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒါအပြင်ယခင်ကလည်းဒေါ်လာတန်း20လောက်ကူညီထောက်ပံ့ခဲ့တယ်လို့အခုအခါမှာလည်းအာဆီယံအသင်းရဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူပေးရေးအစီအစဉ်အတွက်တုံ့ပြန်ဆောင်ရွက်တဲ့အနေနဲ့ဂျပန်အစိုးရကဒေါ်လာ18တန်းခွဲပိုးကူညီတာတွေကိုပေးရတာဖြစ်တယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အခုအညီလိုအပ်နေသူတွေထံကိုအမိုးအကာများအစားအစာများအိပ်ခင်းများနဲ့ဆေးဝါးများကိုအာဆီယံအတွင်းရေးမှုအဖွဲ့နဲ့နိုင်ငံတကာအဖွဲ့အစည်းတွေကနေတဆင့်ပေးရသွားမယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။